မြန်မာနိုင်ငံတည်ငြိမ်အင်ဂျင်မှုနယ်ပေါင်းလို့အမေရိကန်ကနှီးမျိုးစုံနဲ့လှုပ်ဆောင်နေတယ်လို့စစ်ကောင်စီကဆွဆွဲလိုက်ပါတယ်။အမေရိကန်ကကွယ်ရေးအသုံးစရိတ် NDAA အောက်မှာဘာမာအက်ဥပဒေအရမြန်မာဒီမိုကရေစီရေးအတွက်ဒေါ်လာ121သန်းအစိုးရကအထောက်ပံ့ပေးမဲ့အစီအစဉ်ဟာဒီမိုကရေစီရေးလို့အကြောင်းပြထားတာဖြစ်တယ်လို့ VOA ရဲ့အမေကိုစစ်ကောင်စီကတုံ့ပြန်ခဲ့တာပါ။သူတို့အဆိုမူလယူရချက်ကတရုတ်ရဲ့ဩဇာအရှိန်အဝါကိုထိန်းနိုင်ဖို့ဆိုတဲ့ China Containment Policy မူဝါဒအရမြန်မာနိုင်ငံကိုအတုံးချတာဖြစ်တယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ American အနေနဲ့ဒီမိုကရေစီရေးလို့အကြောင်းပြပေမဲ့ American အစိုးရထောက်ပံ့မဲ့ NUG PDF တို့ဟာဒီမိုကရေစီရေးလုံနေသလားအကြမ်းဖက်အာဏာပြန်ရရေးလုံနေသလားပြန်စစ်စစ်သုံးသပ်ဖို့လိုအပ်တယ်လို့စစ်ကောင်စီကမေးခွန်းထုတ်ထားပါတယ်။စစ်တပ်အာဏာသိမ်းတဲ့နေ့ကနေမတ်လ26ရက်နေ့အထိဒီအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တေဆုံးပျက်စီးစီးရင်တွေကိုလည်းထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။ American အစိုးရရဲ့2024ဘဏ္ဍာနှစ်အတွက်အသုံးချိန်မှာမြန်မာနိုင်ငံလူမှုစီးပွားဖွံ့ဖြိုးရေးအတွက်အမေရိကန်အစိုးရကဒေါ်လာ120သန်းပေးဖို့ရထားပါတယ်။မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အတည်ပြုထားတဲ့ဘာမာအက်ဥပဒေအရလူသားချင်းစာနာရဲ့အကူအညီတွေစစ်ပွဲပဋိပက္ခတွေကြောင့်ဘေးဒုက္ခရောက်နေကြသူတွေမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေး PDF တပ်တွေနဲ့ဒီမိုကရေစီရေးလှုပ်ရှားနေတဲ့အဖွဲ့တွေကိုကျွမ်းကျင်မှုပိုင်းနဲ့လက်နက်မဟုတ်တဲ့အကူအညီတွေအစိုးရကပေးဖို့ဖော်ပြထားပါတယ်။အမေရိကန်ကာကွယ်ရေးအသုံးစရိတ် NDAA အောက်မှာဘာမာအက်ဥပဒေကိုထည့်သွင်းခဲ့တဲ့အထက်မှာမြန်မာစစ်တပ်ကိုထောက်ပံ့နေတယ်လို့ဆိုရဲတရုတ်နဲ့ရုရှားတို့အပေါ်တာဝန်ခံမှုရှိလာရေးဆိုတဲ့အချက်ကိုလည်းထည့်သွင်းထားပါတယ်ရှင်။